ီဝီဆိုင်ရာရဲတပ်ဖွဲ့ Interpol ရဲ့ဥက္ကဋ္ဌချင်းဖြစ်တောင်ကိုရီးယားနိုင်ငံသားကင်ဂျွန်ယန်ကိုအခရီးနီးလာကမှဒီနေ့ပဲရွေးချယ်လိုက်ပါတယ်။ဒါရီဥက္ကဋ္ဌတောင်ယူထားတဲ့ကင်ဟာဥက္ကဋ္ဌဖြစ်ကျန်နေသေးတဲ့နှစ်နှစ်ကိုတောင်ယူသွားမှာဖြစ်တဲ့အကြောင်းလဲ Interpol ကပြောပါတယ်။သူမတန်ခင် Interpol အကြီးအကဲဖြစ်တောင်ယူခဲ့တဲ့တရုတ်နိုင်ငံသားမန်ဟောင်ဝေကတော့ပြီးခဲ့တဲ့စက်တင်ဘာလနှောင်းပိုင်းမှာတရုတ်နိုင်ငံကိုအလက်ပတ်ခြင်းရုပ်တရက်ကြောက်ဆုံးသွားပြီးနောက်ပိုင်းမှာတော့လက်စားမှုဆွဆွခြင်းနဲ့ဖမ်းဆီးထိန်းသိမ်းထားတဲ့အကြောင်းလဲသတင်းတွေထုတ်ပေါ်ခဲ့တာပါ။ဥက္ကဋ္ဌဖြစ်လာတဲ့ကင်ကတော့မဲခွန်းဆုံးဖြတ်ခဲ့မှာပဲအမေရိကန်နိုင်ငံဝန်ကြီးမိုက်ပွန်ပီယိုကအခိုင်အမာထောက်ခံမှုပေးခဲ့ပါတယ်။ Interpol မှာပါဝင်နေပြီးဥပဒေကိုလေးစားလိုက်နာတဲ့နိုင်ငံတွေနဲ့ဖွဲ့စည်းတွေအနေနဲ့ကမ္ဘာမှာအရေးအကြီးဆုံးတရားဥပဒေစိုးမိုးဖွဲ့စည်းရေးကိုဥဆောင်မှုပေးဖို့ယုံကြည်အားကိုးလောက်ပြီးခိုင်မာတည်ရှိမှုရှိတဲ့သူကိုရွေးချယ်ဖို့လိုအပ်ကြောင်းလဲဝန်ကြီးပွန်ပီယိုကတိုက်တွန်းနေတာပါ။ Interpol ရဲ့ဒုက္ခရေးကတရားဖြစ်တဲ့လက်စနာပရိုကိုချောဟာအကြီးအကဲဖြစ်လာနိုင်တဲ့သူဖြစ်အများကယူဆထားရင်ဒီနေ့မဲရလိုက်ရတောက်ကိုရဲနိုင်ငံသားဖြစ်ဖြစ်လာတဲ့အတွက်လည်းအားအတင်းစီဖြစ်ခဲ့ရပါတယ်။ရုရှားနိုင်ငံကိုဝေဖန်သူတွေကတော့ Interpol အကြီးအကဲဖြစ်ရုရှားနိုင်ငံသားကိုခန့်လိုက်မယ်ဆိုရင်အဖွဲ့အစည်းမှာနိုင်ငံရေးအရာသဘောထားကွဲပြားပြီးပေါ်လာနိုင်တဲ့အကြောင်းထောက်ပြနေကြပါတယ်။